အမေရိကန်အာကာသအေဂျင်စီ NASA ရဲ့လက်ကဘာစူးစမ်းရေးဒုံးပျံလွတ်တင်မဲ့အစီအစဉ်ဟာစနေနေ့ကလည်းလောင်စာဆီရွေးစိတ်မှုကြောင့်ဒုတိယအကြိမ်ထပ်မံရွှေ့ဆိုင်းလိုက်ရပါတယ်။အဲ့ဒီလိုအနေထားကြောင့်ဒီဒုံးပျံကိုဘယ်အချိန်မှပြန်ပြီးလွတ်တင်မယ်ဆိုတာကို NASA အဖွဲ့ကချက်ချင်းမပြောသေးပါဘူး။ဒါကြောင့်အင်္ဂါနေ့ကစပြီးသတင်းနှစ်ပတ်ကြာလုပ်ငန်းစဉ်တွေကိုရပ်ဆိုင်းထားမှာဖြစ်ပါတယ်။အဲ့ဒီနောက်လောင်စာဆီရွေးစိတ်မှုတွေနဲ့လိုအပ်တဲ့ပြင်ဆင်မှုတွေကိုလုံဆောင်မှုအတွက်ဒုံးမြန်ကိုတင်းစီထားတဲ့အဆောက်အုံထဲမှာပြန်ထားမှာဖြစ်ပါတယ်။အဲ့ဒီဒုံးမြန်ကိုလာမယ့်အော်တိုဘာလအတွင်းမှာလွတ်တင်နိုင်ဖို့ဖြစ်နိုင်ခြေရှိအောင်အင်တိုင်းအားတိုင်းလှုံ့ဆော်နေကြမှာဖြစ်ပါတယ်။ဒီသတင်းပတ်အစောပိုင်းကလည်းလောင်စာဆီရွေးစိတ်မှုကြောင့်အဲ့ဒီဒုံးမြန်လွတ်တင်မဲ့အစီအစဉ်ကိုပထမဦးဆုံးရွှေ့ဆိုင်းခဲ့ရပါတယ်။ NASA ရဲ့သမိုင်းမှာအဆင့်မြင့်ဆုံးလို့သတ်မှတ်ထားတဲ့အဲ့ဒီဒုံးမြန်လွတ်တင်မဲ့ Orion အာကာသယာဉ်ရဲ့အခုခီးစဉ်မှာတော့လူလိုက်ပါသွားမှာမဟုတ်ပါဘူး။တရင်6ပတ်ကြာစူဇန်ရေခီးစဉ်မှာအိုရီယွန်အာကာသယာဉ်ဟာလကိုလှက်ပတ်ပြီးကဘာမြေကိုပြန်လည်ဆင်းသက်လာမှာဖြစ်ပါတယ်။အခုစမ်းသပ်မှုအောင်မြင်ခဲ့ရင်တော့အာကာသယာဉ်မှုတွေလိုက်ပါတဲ့ခီးစဉ်ကိုခန့်မှန်းချေ2024ခုနှစ်မှာစတင်ဖို့စီစဉ်ထားပြီးလကဘာပေါ်ဆင်းသက်ဖို့အစီအစဉ်ကိုတော့2025နှစ်စံပိုင်းမှာဖြစ်နိုင်မယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျ။